မြန်မာနိုင်ငံမှာဆက်ရနာတိန်းတာတစ်နှစ်ပြည့်လာပြီဖြစ်ပေမယ့်စစ်ကောင်စီလုံးဝအုပ်ချုပ်လို့မရအောင်ဆက်လက်လှုပ်ရှားနေစေဖြစ်ကြောင်းဩစတြေးလျနဲ့အမေရိကန်ပြည်ထောင်စုကမြန်မာအရေးတက်ကြွလှုပ်ရှားနေသူတွေကပြောပါရယ်ဇန်နဝါရီလ30ရက်နေ့ကဩစတြေးလျအနောက်ဖက်ချမ်းပတ်မြို့မှာပြုလုပ်တဲ့လူအင်အား100လောက်ပါဝင်တဲ့တနည်းပြည့်အထိမ်းအမှတ်မြန်မာဆရာနာတိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲကိုမြန်မာနဲ့တိုင်းသားຫນွယ်ပွားတွေဥဆောင်ခဲ့ကြတာပါရက်ဆက်ကြမ်းကြုတ်လာတဲ့စစ်ကောင်စီအုပ်ချုပ်မှုကိုစန့်ကျင်တဲ့ပြည်ရင်းကနေတိုက်ပွဲဝင်နေသူတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ဆရာနာတိမ့်မှုအဆုံးသတ်ဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေတိုင်းရင်းသားတွေလည်းဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့ပတ်မြို့ကဆန္ဒပြပွဲကိုစီစဉ်သူဦးမမော်ဦးက VOE ကိုပြောပါတယ
်။စစ်ကောင်စီကိုကျွန်တော်တို့လက်မခံဘူး။တနည်းပြရပြီမယ်လို့ကျွန်တော်တို့တောက်လျှောက်ကျွန်တော်တို့ day 1နဲ့ဆက်ပြီးကျွန်တော်လက်မခံတာပြည်တော်စီလက်မခံနိုင်ဘူး။သူတို့ဆက်ပြီးကျွန်တော်တို့အပြင်မှာလည်းတိုက်ပွဲဝင်နေတယ်။ထဲကတိုက်ပွဲဝင်နေတယ်အမ်ရှိုးပါနဲ့ဆက်ပြီးတော့တိုက်ပါ။ကျွန်တော်တို့တန်းနိုင်တဲ့ဘက်ကနေပြီးတော့အကုန်လုံးအပြင်ကနေလည်းကျွန်တော်ပံ့ပိုးပေးနေပါတယ်။
အလားတူအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းဆန်ဖရန်စစ္စကိုဘေးအေရီးယားမှာလည်းမြန်မာနဲ့တိုင်းရင်းသားတွေစုပေါင်းပြီးနမဲကျော် Golden Gate တံတားကြီးကိုမြန်မာအလံတွေခွတောက်အလံတွေတက်ဆင်ထားတဲ့ကားစီးရီဒါဇင်ပေါင်းများစွာနဲ့ကြော်ဖြတ်ချီတက်ဆန္ဒပြခဲ့ကြပါတယ်